ိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့35ကြိမ်နဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်လာတဲ့ကုလသမဂ္ဂအထင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာအစိုးရအနေနဲ့ဒေတာရင်းကတ္တနာတည့်ဖြစ်နေတဲ့ရိုဟင်ဂျာဒုက္ခတဲ့အရေးမှာသူ့ဆန္ဒအရဂုံတိတ်ခါရှိရှိဌာနပြန်လည်ရင်းနဲ့အတူပြည်တွင်းပြန်လည်တွေ့ရှိရေးကိုဦးစားပေးပြီးလှုပ်ဆောင်ဖို့တိုက်တွန်းလိုက်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ထံဆက်ရှိကြည့်လက်တောင်းနေတာဖြစ်ပါတယ်။ရိုဟင်ဂျာရင်းနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့လှုပ်ဆောင်မှုတွေရှိတာကိုတွေ့ရပေမဲ့တိတ်ပြီးနင်းနေတာကြောင့်အခုတည်းပို့ပြီးဆောင်ရွက်ဖို့နဲ့လိုအပ်တာတွေအတွက်ကုလသမဂ္ဂဘက်ကပူးပေါင်းဆောင်ရွက်ဖို့အသင့်ရှိနေတယ်လို့အာဆီယံနိုင်ငံတွေဘက်ကလည်းရိုဟင်ဂျာတွေဌာနပြန်လည်ရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့စနေနေ့ဘန်ကောက်ကတင်းစားဆင်းနေပွဲမှာအထင်းမှုချုပ်ကစံချားခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးအခုထိအတားအဆီးတွေရှိနေသေးတာကိုတွေ့ရတဲ့အတွက်ခုရယ်ပို့ပြီးလှုပ်ဆောင်ကြဖို့လိုအပ်တယ်လို့အရင်ကတည်းပို့ပြီးနှင်းနှင်းမြန်းမြန်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့သူတို့တွေဌာနပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့ပါလက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။မကြသေးခင်ကဌာနကိုသူတို့သဘောညောင်းနဲ့ပြန်လာတဲ့ရိုဟင်ဂျာဒုက္ခသည်400ကျော်ကိုမြန်မာအစိုးရကကြိုဆိုပြီးနေရာချထားပေးခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲအထက်မှာပဲအထူးမှုချုပ်ကအာဆီယံနိုင်ငံတွေအနေနဲ့ကမ္ဘာကြီးပုံရင်းလာစေတဲ့ဖလွင်ဓာတ်ရုပ်ထုတ်လုပ်မှုတွေရှော့ချနိုင်အောင်ကြောင့်ဒီသုံးဒရာပိစက်ုံနဲ့မတီးဆောက်ကြဘူးလဲတိုက်တွန်းခဲ့ပါတယ်။အစ်ကိုတောင်အာဆာအစ်ကိုအာဆာနဲ့တောင်အာဆာဒေတာတွေမှာကြောင့်ဒီသုံးဒရာပိစက်ုံပမာဏဟာတိတ်ပြီးများနေတာအနာဂတ်အတွက်စဉ်းစားစရာဖြစ်နေတယ်လို့လည်းပြောပါတယ်။ဒါပေမဲ့ဇာတိဥရုပြောင်းလဲမှုဌာနကြောင့်2050မှာကမ္ဘာတစ်လုံးလူသန်းပေါင်း300လောက်ဟာပင်လယ်ရင်မြင့်တက်မှုအန္တရာယ်နဲ့ကြုံရမယ်လို့သုတေသနပညာရှင်တွေကတွက်ချက်ထားတာကြောင့်ကမ္ဘာကြီးပူနေမှုတိုးအောင်လုပ်ဖို့မစမ်းစားသင့်ဘူးလို့လည်းအကြေအမှုချုပ်ကပြောကြားခဲ့ပါတယ်။